တောင်ကိုရီးယားသမားအသစ်မွန်ဂျေဟင်ဟာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ပထမဆုံးချိန်ဖြစ်အင်ဂျီရောမှာဇွန်လ29ရက်မနေ့ကတွေ့ဆုံခဲ့ကြပါတယ်သမ္မတထရန့်နဲ့သမ္မတရောမလေးနီးယားထရန့်တို့ဟာတောင်ကိုရီးယားသမ္မတမွန်ဂျေဟင်နဲ့သမ္မတကရောတို့ကိုအင်ဂျီရောမှာညနိုင်ငံတော်ညသာစားပွဲနဲ့တက်ခင်းအက်ခံခဲ့ကြပါတယ်နောက်ကိုရီးယားရဲ့ရေးပေါ်အနေအကျောင်းနေမှုနဲ့ပတ်သက်ပြီးတော့နိုင်ငံခေါင်းဆောင်တွေဒီကနေ့မှဆွေးနွေးသွားဖို့ရှိပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးကောင်းဆောင်တို့ရဲ့သဘောထားအမြင်တွေကတိတိတသားကိုကွဲပြားနေကြတာပါဆယ်စုနှစ်မီဝါတွင်တောင်ကိုရီးယားမှာပထမဦးဆုံးလက်ဝဲချင်းသမ္မတဖြစ်တက်လာတဲ့မစ္စတာမွန်ဟာစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကနေတစ်ဆင့်မြောက်ကိုရီးယားနဲ့ပို့ပြီးတော့ယင်းနီလာအောင်ဆက်ဆံဖို့လိုလားပြီးတော့သမ္မတထရမ့်ရဲ့အဆိုအရကတော့မြောက်ကိုရီးယားကိုပြင်းထန်တဲ့တန်ခတ်ပိတ်ဆို့မှုတွေချမှတ်တာတွေစစ်ရေးရဖိအားပေးတာတွေနဲ့တန်တမာကြီးရဝိုင်းကျင်ပယ်ဖို့နည်းလမ်းတွေကိုတုံ့ပြန်နေတာပါကောင်းဆောင်တို့ဦးရဲ့မနေ့ကအင်ဂျီရောဆွေးနွေးပွဲအပြီးထုတ်ပြန်ကြေညာချက်တွေလည်းထွက်လာဖို့ရှိပါတယ်။မနေ့ကဆွေးနွေးပွဲမှာတောင်ကိုရီးယားသမ္မတဟာအမေရိကန်လွှတ်တော်ကောင်းဆောင်နဲ့တွေ့ဆုံခဲ့ပြီးတော့မြောက်ကိုရီးယားရဲ့အန္တရာယ်ကိုဖြေရှင်းရေးမှာသူ့အနေနဲ့နည်းနည်းကပ်ကပ်ပူးပေါင်းလှုပ်ဆောင်သွားမယ်လို့လည်းအမေရိကန်ကိုစိတ်ချစေဖို့ကြိုးပမ်းခဲ့ပါတယ်။ပြီးခဲ့တဲ့လကယာဒူးလက်ခံခဲ့ပြီးတော့သူ့ရဲ့ပထမဆုံးပြည်ပခီးစဉ်ဖြစ်အမေရိကန်ကို၄ရက်ကြာလာရောက်မှုအတွင်းအမေရိကန်နဲ့တောင်ကိုရီးယားမဟာမိတ်ဆက်ဆံရေးခိုင်မာတဲ့အကြောင်းကိုပြတ်တာလို့ဒါပါပုဒ်ခုနေ့ကတော့တမရမွန်းဟာကိုရီးယားစစ်တွင်းကြာဆုံးခဲ့တဲ့မရင်းတပ်သားတွေရဲ့ထိမ့်မှတ်တော့တယ်မှာလွမ်းတူပန်းကွေချက်ကပါတယ်စနေနေ့မှာတော့ဒီတောင်ကိုရီးယားတမရမစ္စတာမွန်းဂျေဟာအမေရိကန်ပြည်သားစုကနေပြန်လည်ထွက်ခွာမှာဖြစ်ပါတယ်ခင်ဗျာ